Welcome to the Voice of America in Burmese.
Mingala nya jamma thora shin nya shin VOA American tan ga ni 2022 khu ni October 8 ye taung cha ni nya bai VOA Myanmar bai season ni go Myanmar san no jain nya 9 nai ga ni 10 nai thi American di taung su Washington DC myo daw ga ni dai yai thoun lin pe ni ba bi kilometer 31 ne 58 tu ga ni dai yai na sin nai de lo yau tan ga ba shu za nai ja ba bi shin ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်
။မင်္ဂလာညကြပါရှင်။ဒီကနေ့ညဖက်သတင်းတွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလာတို့တင်ပြမှာပါ။ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကလည်းမြန်မာလူထုရဲ့သဘောထားဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေဖြစ်ဥရောပပါလီမန်ကထောက်ခံလိုက်ပါတယ်။မြန်မာနိုင်ငံထဲကအင်တာနက်ဖြတ်ထားတဲ့ဒေသချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတိုးမြင့်နေတဲ့အပေါ်ဆိုရင်ကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OSHR ကပြောပါတယ်။တခါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတပ်မကြီးဦးကျော်မောထွန်း IRR ရဲ့လွတ်လပ်ခွင့်ဆုချီးမြှင့်ခံရပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းနေနဲ့အတူဒီကနေ့နေပြီးတော့တရားရုံးချိန်မှာတော့ဒေါံဆန်းစုကြည်ပေါ်မှာအဂတိလိုက်စားမှုစွပ်စွဲချက်အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုပြန်လည်မေးခွန်းနေမိခဲ့ကြပါတယ
်ဒီကနေ့ပြန်လည်မေးခွန်းဖြိုးမင်းသိန်းကိုလည်းမေးရတယ်အဦးရဲ့ထက်ကိုလည်းပဲရဲ့ထက်ဆိုစစ်စစ်သူနဲ့စစ်စစ်အရာရှိပေါ့နော်အဲ့တူလည်းဒီပြန်လည်မေးခွန်းမေးရအောင်လို့
ရှင်းနေကြီးဦးကြည်ဝင်းပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်ဆုံးနားဆင်ရပါမယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူကိုတော့အများပြည်သူတည်ငြိမ်အေးချမ်းအောင်လုံစော်လုံဆောင်မှုနဲ့အလုတ်ကျန်းတဲ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။ဆီယနာသိန်းတာရှစ်လာကျော်လာပေမဲ့စန့်ကျင်ကန့်ကွက်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ကချင်ဖားကန့်လီတို့လမ်းပေါ်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဦးတင်မောင်တန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကတည်းကမြန်မာလူထုရဲ့ဒီမိုကရေစီနေကြသဘောဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းအဖြစ်ထောက်ခံတဲ့အကြောင်းဥရောပပါလီမန်ကဆုံးဖြတ်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအကြအကျဲကိုဥပဒေကြောင့်အရငြိမ်းချမ်းစွာဖြည့်ရှင်နိုင်ရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာလဲ CRPH နဲ့ NUG တို့ကိုဖိတ်ခေါ်ဖို့ဥရောပပါလီမန်ရဲ့အောက်တိုဘာလ6ရက်နေ့ဆုံးမြတ်ချက်မှာတိုက်တွန်းထားပါတယ်။ဒါအပြင်အခုဆုံးမြတ်ချက်ထဲမှာဖက်ဒရယ်တရနေ့ကစစ်အာဏာသိမ်းမှုကိုပြင်းထန်စွာပြစ်တင်ရှုံချထားသလိုသမရဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လည်ပေးဖို့2020ပြည်နှစ်နိုဝင်ဘာရွေးကောက်ပေါ်ရလာကိုလေးစားဖို့အယက်သားအစိုးရကိုချက်ချင်းအာဏာပြန်အပ်ဖို့ညင်ကြမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့နဲ့ရွေးကောက်ခွင့်လွှတ်တော်ကိုယ်စားလှယ်အလုံးကိုတာဝန်ပြန်အပ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံထဲမှာလည်းရှိဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံရေးကောင်ဆောင်တွေနဲ့အခြားလူတွေရဲ့လူအခွင့်ရေးအခြေအနေတွေကျန်းမာရေးအနေအထားတွေကိုလည်းမြန်မာနိုင်ငံဆိုင်ရာဥရောပကိုယ်စားလှယ်တွေနဲ့တန်ယုံတွေကအနီးကပ်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းချတာမျိုးမလုပ်ဖို့လည်းဆုံးမြတ်ချက်မှာတိုက်တွန်းထားတာပါဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံတွေမဖြစ်မနေလိုက်နိုင်ရမယ်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူးတရရွေးကောက်တင်မြှောက်ထားတဲ့အမတ်အရေးတွေ905ရောက်ပါတဲ့ဥရောပပါလီမန်ဟာဥရောပသမဂ္ဂ EU ရဲ့ဥပဒေပြည့်ရေးဆိုင်ရာအဓိကအဖွဲ့အစည်းသုံးဖို့တကတစ်ခုဖြစ်ပါတယ်ဥရောပကော်မရှင်ရဲ့အဆိုပြုချက်ပေါ်မှာအခြေခံပြီးတော့ဥရောပသမဂ္ဂကောင်စီနဲ့အတူ EU အတွက်ဥပဒေတွေကိုညှိနှိုင်းအတည်ပြုပေးပါတယ် EU ထက်မှာဥရောပကောင်စီရအဖွဲ့ဝင်28နိုင်ငံကအစိုးရဒါမှမဟုတ်နိုင်ငံအကြီးအကဲတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ EU ရဲ့မူဝါဒတွေကိုအဓိကချမှတ်တဲ့အစိတ်အပိုင်းလည်းဖြစ်ပါတယ
်အာဆီယံထိပ်သီးညီလာခံကိုစစ်ကောင်စီခေါင်းဆောင်ဖိတ်ကြားရေးဟာပုဂ္ဂလိကပိုင်းဆိုင်ရာပြောကြားချက်တွေတော့ဖြစ်ပြီးအာဆီယံမှာအားလုံးသဘောတူဆန္ဒကသာအဓိကဖြစ်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကမီဒီယာတွေကိုပြပြတဲ့သတင်းစကားမှာအခုလိုပြောကြားလိုက်ပါတယ
်ကျွန်တော်အလေးထားပြောချင်တာခုနပြောတဲ့အားလုံးသဘောတူဆန္ဒပါအားလုံးသဘောတူဆန္ဒအရဆက်ကြည့်ကြပါလေဒါကြောင့်မကျွန်တော်ပြောချင်တာကခုနပြောတဲ့ဟာတွေဒီဦးချင်းဆိုင်ရာပုဂ္ဂလိကပိုင်းဆိုင်ရာအဲအားလုံးပြည်နိုင်ငံတနိုင်ငံချင်းဆိုင်ရာပဲဖြစ်ပါတယ်ဒီဟာတွေကြောင့်မလို့ကျွန်တော်အနေနဲ့မြန်မာနိုင်ငံအနေနဲ့တော့အာဆီယံဆွေးဝင်နိုင်မှာဖြစ်တယ်ဒီအာဆီယံ3စီးစီးကနေတိုင်းသူတို့ရောက်ဆောင်သွားမယ်ဆိုတာပြောချင်ပါတယ
်အာဆီယံထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရေးကိစ္စအပေါ်ရှင်းရှင်းလင်းလင်းပြောကြားမသွားပေမဲ့အမှုရင်ဆိုင်နေရတဲ့သူတွေအကြမ်းဖက်အဖွဲ့တွေနဲ့တွေ့ဆုံခွင့်ပေးဖို့ဆိုတာကခဲရင်ကြောင့်ဗိုလ်ချုပ်စောမင်းထွန်းကမီဒီယာကိုပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အာဆီယံသဘောတူညီချက်၅ချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးအချက်တစ်ချက်ပါဝင်ခဲ့ပါတယ်ဒါပေမဲ့ဒေါ်ဆာစုကြည်နဲ့တွေ့ဆုံဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုရင် Duru ni negaro duruye jawin pishin mugu dodole yoji ne toane nelo shantai na democracy apwajo ture dwe mujo usai laika vio yu pyoge baare.
Nimanengadega indene piyatare gigat choma sitaka lene chibi tu cha piro ina tu minire posu inja lukun yin sanya kula tamga maha minyo OACH aga pyo baare. Chimpi ne kampele ne haka myune. စကိုင်းနိုင်ထက်ကကနီနဲ့မုံရွာမျိုးနဲ့မကွေတိုင်းထက်ကကံကောမျိုးနဲ့ရိမာလက်နဲ့ကြီးတွေပိုးချလာနေတယ်လို့အစင်မြင့်စစ်ပေါ်ချုံတို့ဥပါလှထားတယ်လို့အော်တိုဘာလာရှိရနေတဲ့
နာဆမ္မဒါရှာမီရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အကြီးအကျယ်ဖန်စီတာနေဆက်ညမနာနဲ့တပ်ဖြတ်တဲ့ဆိုတဲ့သတင်းတွေလည်းရထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့နေနေရှင်လင်းဆောင်ရွက်ချက်တွေမှာကြေးရွာတွေကိုလည်းနဲ့ကြီးတွေနဲ့ပြစ်ခတ်တာအပြင်လေကြောင်းကနေထိုးစစ်ဆင်တက်ခဲ့တာတွေပါလိရှိတယ်လို့လည်းပြောထားပါတယ်အင်တာနက်ဖြတ်တောက်ထားခြင်းအပြင်တန်းနေချီ
ကိုရပ်သွားအောင်ဝိုင်းဝန်းဖိအားပေးကြဖို့အရသာပြည်သူတို့ရဲ့အသက်အိုးအိမ်စီစဉ်ကိုအကာအကွယ်ပေးဖို့နဲ့လိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေအရောက်ပို့နိုင်အောင်လုပ်ပေးဖို့လည်းတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံအခြေစိုက်
အခြားသောအနေနဲ့ဒီချင်းမြခံရတဲ့စုပေးပွဲအခမ်းအနားကိုအောက်တိုဘာလ19ရက်နေ့မှာကျင်းပပါပါ။ဒီမိုကရေစီလွတ်လပ်ခွင့်နဲ့လူသားတွေရဲ့လွတ်မြောက်ရေးကိစ္စများတိုးတက်ရေးအတွက်ပိုင်းဖြတ်ညှို့နှံဆောင်ရွက်ခဲ့ကြတဲ့သူတွေကိုIRI အဖွဲ့ကြီးရဲ့အမြင့်ဆုံးတည်ဆုကိုချီးမြှင့်တာပါ။ဒီနေ့ဖေဖော်ဝါရီလ17ရက်နေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂစည်းဝေးမှာတာမတ်ကြီးဦးကျော်မို
ဝန်ကြီးချုပ်အင်ဂရီဒဆမိုနိုက်ဘယ်လာရုစ်တိုင်းငယ်အချင်းသားများအတွက်ပူးပေါင်းဆောင်ရွက်ရေးကောင်စီကိုယ်စားလှယ်တက်ချီယာနာကိုမစ်ကျူဘာခရမီဆူရအမှုပညာရှင်ဝီလီခိုင်ရီနိုတို့နဲ့အတူဥကြုံမိုးထွန်းကရခဲ့တာဖြစ်ပါတယ်။အရင်ကဒီဆုကိုရခဲ့ကြတဲ့ထင်ရှားသူတွေကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်လိုက်ဘေးရီးယားသမ္မတအဲလန်ဂျော့ဆန်ဆာလီအမေရိကန်သမ္မတတွေဖြစ်ကြတဲ့ရိုနီလ်ရီဂန်နဲ့ဂျော့ဂျ်ဘုတ်လူခွေရေလှူရှားသူနက်တန်ရှာရန်စကီနဲ့အမေရိကန်နိုင်ငံသားဝန်ကြီးတွေဖြစ်ကြတဲ့ဟယ်ရီကစ်ဆင်ဂျာ၊ကိုလင်းစ်ပါဝဲ၊ဂျော့ရှုစ်၊ဂျိမ်းစ်ဘေကာတို့အစရှိတဲ့ပုံစံတွေပဲဖြစ်ကြပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52 kHz 98 kHz 932 kHz 93 kHz 93 kHz 93 kHz 58 kHz 585 တို့ဖြင့်စနစ်တရင်းတွေမှာ5လမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင
်။တောက်ချန်နေညဖက် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါပိုးကူးခံရသူ1466ဦးနဲ့သေဆုံးသူက34ယောက်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ပိုးစစ်ဆေးမှုပေါင်း 18,962 ခုလောက်ခွဲတာမှာလူ 1,500 နီးပါးပိုးတွေ့ရဖြစ်တဲ့အတွက်ပိုးကူးရခိုင်နှုန်းက 8% ဖြစ်ပြီးသေဆုံးသူကတော့ 3.8% ရှိကြောင်းလည်းဖော်ပြထားပါတယ်။ပိုးကူးသူရောသေဆုံးသူပါအရင်ကတော့မများတော့ဘူးလို့ကျန်းမာရေးအရာရှိတယောက်က VOA ကိုပြောပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပိုးစစ်ဆေးမှုတွေကိုထိရောက်စွာမလုပ်နိုင်တဲ့အတွက်အမှန်တကယ်ပိုးကူးသူရောသိဆုံးသူပါတိထက်များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအလုပ်နေသူတွေကသုံးသပ်ကြပါတယ်။လက်ရှိချိန်ထိမြန်မာနိုင်ငံမှာကာကွယ်ဆေးအပြည့်ထိုးပြီးသူက 3.9 တန်းရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ဒါအပြင်သတင်းကြွနောက်ပိုင်းစာတင်ကျောင်းတွေပြန်ဖွင့်နိုင်ဖို့အတွက်အသက်12နှစ်နဲ့18နှစ်ကြားကျောင်းသားလူငယ်တွေကိုကာကွယ်ဆေးထိုးဖို့ပြင်ဆင်နေတယ်လို့လည်းအဲ့ဒီကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်တရားလိုင်းနဲ့အကြီးအကျယ်ကျုံ့ခဲ့တာပါ။စစ်အာဏာသိမ်းပြီးတော့9လထက်ရောက်လာတဲ့အချိန်ထိဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ရောတိုင်းနာလက်နက်ကိုင်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေကြောင့်မှအဝိန်ဆုံးခွာထွက်ပြေးနေရသူကတိမ်ကနန်းရှိတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဒုက္ခသည်စခန်းတချို့မှာလည်းကိုဗစ်ရောဂါကူးစက်နေတယ်လို့ပရိုက်တာလုပ်နေသူတွေကပြောပါတယ်
။ကိုဗစ်ကာကွယ်ဆေးမမြတ်မတဖြန့်ဖြူးနေတာကိုကျင့်တိတ်ခါမဲ့ယုံမက ကျွန်တော်တို့ကလည်းမိုင်းမဲတာလည်းဖြစ်တယ်လို့ကုလသမဂ္ဂထွေထွေမှုချုပ်ကကြာတာပရင်းတွေကပြောလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုဟာချမ်းသာတဲ့အတိုင်းပြည်တွေနဲ့ဆင်းတဲ့အတိုင်းပြည်တွေကြားမှာမမြတ်တာဖြစ်နေကြပါတယ်။ကျန်ကမ္ဘာကြီးတစ်ခုလုံးကကာကွယ်ဆေးမရှိပဲကိုဗစ်မျိုးကွဲအသစ်တွေပေါ်လာခဲ့လို့ရှိရင်ဖွံ့ဖြိုးပြီးနိုင်ငံတွေကသူတို့နိုင်ငံသားတွေကိုကာက Kawase Tobi Bo Kula Tamka Yimanta Bi Dollar Shibia Yamwe to Rona Mo Samuel Nipare.
American Soyaga Mwe Che Yu Tosen and Epamanago now songs Tamaya out of our Sashi Yamatan came to Madonna, you know, Bessas Yari Pin and Mam Hodajang, Di Chenego, Shang Shame, Yayi, the Botin Chatia, a Taluto Mamanega, make her a deep you like Bare, Chengwe Pamana, Tatu Yakisago, Dizemala, Sovanti, Chenu Pishimbo, Tatan, Dufu, Tokamengaze, Gangweme, Liza Shimen, Deep Yukarawa, Republican Council, Mitch McConnell, Sisan Yina, Birena, Kulu, the Botin Chayala de Jangule, a Taluto Lumiasu Council, Democrat Lutoma, Chak Shumaga, Menega, Jinabare.
ဒီနေ့နိုဘယ်ဂျေယျရေးဆုကိုနိုဘယ်ဆုကော်မတီကတင်းစားဆရာတွေကိုချီးမြှင့်လိုက်ပါတယ်လွတ်လပ်စွာဖော်ပြခွင့်ဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကနဦးလိုအပ်တဲ့အခြေအနေတွေဖြစ်ပြီးဒါကိုခုခံကာကွယ်ပေးခဲ့တဲ့အတွက်တင်းစားဆရာနှစ်ယောက်ကိုချီးမြှင့်တာဖြစ်တယ်လို့ကော်မတီကကြေညာပါတယ်ဖိလစ်ပိုင်ကမာရီယာရက်ဆာနဲ့ရုရှားကဒီမီထရီအယ်ရီယေဗစ်မူရာတော့ဖ်တို့နှစ် ရုရှားနိုင်ငံမှာ1963ခုနှစ်နဲ့ရုရှားနိုင်ငံမှာ1962ခုနှစ်တုန်းမှာထူထောင်ကြတဲ့သူတွေဖြစ်ပါတယ်။မာရီယာရက်ဆာရဲ့ရက်ဘလော့ဒီဂျစ်တယ်မီဒီယာဟာတပ္ပရဒုတာတေးရဲ့အငြင်းပွားပွဲရာမူရစ်စေဝါနေနေတပ်ဖြတ်မှုတွေပေါ်စုံစမ်းဖော်ထုတ်ခဲ့ပြီးဒီမီထရီမူရာတော့ဖ်ရဲ့နိုဗာဂျာဂဇက်တာကလည်းအာရမိုင်းတွေရဲ့လောက်ရက်ကိုဖော်ထုတ်ဝေဖန်ရေးသားခဲ့ပါတယ်။ဒီလိုလွ
အော်ဒိုဝါလာ6ရက်တောက်ကြနေရဲ့ထိတ်တန်းရောက်သတင်းတွေကိုနန်းလောင်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးဖို့ချက်တွေကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကိုဒီကနေ့ကြားနာစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတရက်လိုပြတက်တဲ့ရန်ကုန်တိုင်းဝင်ကြီး ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြနိုင်တာမရှိဘဲတရားစွဲဆိုတဲ့ဆိုတာပေါ်လွင်နေတယ်လို့ရှင်းနေတွေကပြောပါတယ်ဒီကနေ့အမှုကြားနာပွဲအခြေအနေတိထားရသမျှရန်ကုန်ကလာတဲ့သတင်းမခင်ဖြူဖြူပြောပြပေးပါရှင်
အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄မှုကိုနေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဒုတိယအကြိမ်ကြားနာပါတယ်ပထမတစ်ကြိမ်လုံးကစစ်ကောင်စီဘက်ကနေတရားလိုပြတတ်တဲ့အဖြစ်ထွက်ဆိုခဲ့တဲ့
အဖြစ်မင်းသိအပြင်အာဂရိလိုက်စားမှုစုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးရေးမှုကိုလည်းမေးခွန်းတွေမေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းနေဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ်။ဒီအဖြစ်မင်းသိကလည်းဒီအဖို့ပေါ့နော်ဒေါန်ဆန်းစုကြည်ကိုရွှေခုနှစ်ပိတ်ကံနဲ့ဒေါ်လာရကြီးပြန်လာမေးခွန်းပြုတ်ပြင်းဝင်လည်းမေးရတယ်။အူရဲ့ထက်ကိုလည်းပဲရဲ့ထက်ဆိုစစ်ဆေးစုံစမ်းစ ချိုးမတင်ဟာတော့ပြလာပြေကုန်ပြီးသွားတယ်ကျန်တာတွေမပြရဘူးပြလာပြေကုန်ပြီးပြီးတော့လူချင်းကတော့ဆနာရည်နေချင်းချင
်းဒီကနေ့တရားခွင်မှာမေးမြန်းမှုတွေအများအာဂရိလိုက်စားမှုနဲ့ဆွဆွဲချက်တွေမှာတက်တေခိုင်ခိုင်လုံလုံတင်ပြတာမရှိဘဲနဲ့တရားစွဲတယ်ဆိုတာပေါ်လွင်နေတယ်လို့ရှင်းနေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ
်ဒီအခုလိုအာဂရိလိုက်စားမှုမှာလည်းဒီတိုင်းပဲသူတို့တက်တေလိုက်ပြစီရလို့မလိုဘူးသူအခုတေလိုသူရချက်ချက်မှာကိုကကိုဒီထိုးမသိသေးပါတယ်ဆိုတော့ရှိသေးဒေါ်လာတွေကတက်တေကံသိစီရပြီးကျင်မှာမရှိတာတက်တေကံမသိနိုင်ဘူးပေးရတဲ့အကြောင်းကလည်းဘာသိစတဲ့ပေးရဘာသိစမှလို့ရှိရတယ်ပုံရောပြုတ်ပြီးတော့သူကပြောတာအဲဒီရန်ကုန်တိုင်းမှာရှိရစီမံကိန်းတွေပါလေစီမံကိန်းနဲ့ဘာမဆိုင်ဘူးငါတို့ပေးတဲ့ရက်တောင်သူသိချာမသိဘူးလေတကယ်ဖြစ်ရမှားမှရိပါပေါ့အမှန်တရားပေါ်မှာအခြေခံမှသိပါပေါ့အမှန်တရားမဟုတ်ရင်ဘယ်လို့သိလဲဆိုပြီးရဒီအမှန်တရားတစ်ခုရှိမှဒီအမှန်တရားပေါ်မှာမှ Di dekat siapa ka bohali
ဆက်စီစီဝင်တဲ့ကော့စ်မရှိဘူးလေဆက်စံကော့စ်အကျိုးကြောင့်အကြောင်းရှိတာလေအောက်တိုဘာလ၁ရက်နေ့ကဥဖြိုမင်းသိန်းထွက်ဆိုခဲ့တာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုရံကတူတာဝင်ယူစင်ဝင်ကြီးချုပ်တွေတည်တံ့တွေ့ဆုံတာမျိုးမရှိသလိုတိုင်းတစ်ခုရဲ့စီမံကိန်းကိစ္စတစ်ခုရဲ့ကိုဦးတည်ကန်ကြွယ်ခဲ့တာမရှိခဲ့ဘူးလို့သူရဲ့ရှင်းလင်းကိုရှင်းပြပြီးဒီအချက်တွေပေါ်အောင်ပြ ုင်ခဲ့တယ်လို့ရှင်းနေကြီးဦးကြည်ဝင်းကပြောပါတယ်။အခုစစ်ဆေးကြားနာနေတဲ့အာဂရိလိုက်စားမှုအမှုလေးမှုမှာဒေါက်တာဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာကနှစ်မှု။နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီရင်တရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတွဲတမှုဆွဲဆိုထားတာဖြစ်ပါတယ်။ဥဖြိုးမင်းသိန်းချန်ကလည်းဒဇိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့သူတို့ဦးရဲကိုဆွဲဆိုထားတာအပြင်ဒေါကင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်ပြီးညီနေရယူတာမှာရာထူးချိန်ဝါကိုတုံးပြီးထိုက်တဲ့တံပိုးထက်များစွာယွန်းနေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီကနေ့မှအဲ့ဒီလေးမှုတွေကတဦးတဲ့အမှုနဲ့ပူးတဲ့အမှုတမှုကိုပဲကြားနာဆက်စည်းခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရန်ကုန်မှာလည်းအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုထားတာရှိပါတယ်။ဒေါ်ဆန်းစုကြည်ကိုရန်ကုန်မှာလည်းအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲထားတာရှိပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်ကိုပြောင်းရွှေ့စစ်ဖို့တရားရုံးကဆုံးဖြတ်ချက်ချထားတာကြောင့်စတင်စစ်ဆေးမဲ့ရဲ့ဘတော်လဲဆိုတာလာမဲ့သတင်းပတ်တွေမှာသိရနိုင်မယ်လို့ရှင်းလူတွေကပြောပါရယ်ဒေါ်ဆန်းစစ်ကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါကြာသပတေးနဲ့တောက်ကြနေ့တွေတိုင်းမှာစားနာစစ်ဆေးမှုတွေခံနေရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရက်တရက်ဘတ်တစ်ပတ်လုံးနေပါစစ်ဆေးခံနေရတာဖြစ်တာမို့ဒီပေါ်မှာတစ်ပတ်ကြာတခါစစ်ပေးဖို့ဒေါ်ဆန်းစစ်ကြည်ကတင်ပြထားတာရှိပါရယ်ဒီကနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ဆိုတာရာထူးအနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအတွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးတော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့ဥပဒေပုံမှန်ဖြစ်ပါတယ်ရှင်
။ဂျွန်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းကိုအလုတ်ကျန်းတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းကိုဆက်ပြီးတင်ပြပေးပါမယ်။ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးညီပူကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုဥပဒေပုံမှ905ခခွေးနဲ့စစ်တွေမြို့နယ်တရားရုံးကဒီကနေ့အောက်တိုဘာလ10ရက်နေ့မှာအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်လိုက်ပါတယ်။ဒီကနေ့ဗီဒီယိုကွန်ဖရင့်နဲ့ရုံးထုတ်တဲ့အချိန်မှာအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအမှုကိုအာမခံတင်မတင်ဆိုတာကိုတော့ဦးညီပူနဲ့ဆွေးနွေးခွင့်မရလိုက်ဘူးလို့ဦးညီပူရဲ့ရှင်ကြီးကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။ဝန်ကြီးချုပ်ဟောင်းဦးညီပူဟာစစ်တပ်ကအာဏာသိမ်းယူချိန်ကလေးကဖမ်းဆီးခံထားရတာဖြစ်ပြီးဒီနေ့မှာတော့ပုံမှန်95ခါခွေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်ချမှတ်ခံခဲ့ရတဲ့အကြောင်းသူ့ရဲ့ရှင်ကြီးဖြစ်သူဦးမျိုးမြတ်ဟင်းက VOA ကိုပြောပါတယ်
။ဟုတ်ကဲ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုဒီနေ့စစ်တွေမြို့နယ်တရားရုံးကအသက်တကြီးပုံမှန်95ခါခွေးနဲ့အလုံးစင်းနဲ့ထောက်တဲ့နေ့နေ့ချမှတ်လိုက်ပါတယ်။အဲ့ဒီမင်းကကျွန်တော်တို့ဥကြည်ဘူးကိုဒီနိုင်ငံတော်အာဏာကိုစိတ်မတော်ကသိမ့်လိုက်တဲ့အပေါ်မှာအာသိမ့်လိုက်တဲ့အပေါ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်တဲ့ညညာဆက်တင်နဲ့ပတ်သက်လို့ဥကြည်ဘူးမှလည်းအဲသူကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘောလုံးမှုဆောင်ပြောင်းဖြစ်တဲ့အတွက်တာဝန်ရှိတယ်ဆိုတော့အဲတာဝန်ရှိတယ်ဆိုပြီးတော့သုံးသက်ပြီးတော့စစ်တပ်မျိုးနေတရားသူကြီးဟိဦးဝေးနိုင်ကအမိန့်ချမှတ်လိုက်တာဖြစ်ပါတယ်
ကိုဗစ်ကရောဂါဖြစ်နေချိန်ကျန်းမာစစ်ဆေးမှုတွေကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့လုပ်ခဲ့ပြီးတရားသူကြီးကအွန်လိုင်းပေါ်ကနေအမိန့်ချခဲ့တာဖြစ်ပါတယ်။ဒီအမိန့်ချမှတ်မှုနဲ့ပတ်သက်လို့ဗားဆက်လုပ်မယ်ဆိုတာဥညီဘူးအနေနဲ့သူ့ရှေ့နေတဲ့တိုင်ပင်ခွင့်မရခဲ့ပါဘူး။ဒါကြောင့်ယူကန်တက်မတက်ဆိုတာကိုတော့ကာယကံရှင်နဲ့တိုင်ပင်ရမှာဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးမျိုးမြတ်ဟင်းကပြောပါတယ
်။သူ့ကိုဒီအာဂရိလိုက်စားမှုအာဂရိလိုက်စားမှုနဲ့ပုံမှန်နဲ့ပတ်သက်ပြီးတော့အမှုသွင်းမှုကိုစစ်တွေထောင်မှာတရားစွဲဆိုတာရှိပါတယ်။အဲ့ဒီမှာပဲကျွန်တော်တို့သူ့ကိုအဲ့ဒီအမှုကိုစစ်သွင်းရေးနဲ့ချိန်ထားပါတယ်အဲ့ဒီစစ်သွင်းရေးမှာမှကျွန်တော်နဲ့သူနဲ့တွေ့တဲ့အခါမှာသူ့ကိုဒီအမိခါလာနဲ့ပတ်သက်လို့အယူခံတက်ဖို့ရှိမရှိကျွန်တော်တို့မြင်ပြန်ပြီးမှသူ့ရဲ့တဖော်ထားအပေါ်မူတည်ပြီးကျွန်တော်တို့အယူခံတက်မှာတဲမယ်မတက်ဘူးဆိုတာကျွန်တော်သိရမှာပါ။
ဦးညီဘူးရဲ့သမီးဖြစ်သူဒေါ်ကြည်ကြည်ဦးကတော့ဒါဟာမတရားပြစ်ဒဏ်ချတာပဲလို့တုံ့ပြန်ပါတယ
်။တခြားတော့ပြောတင်တာမရှိပါဘူး။ဒါကတော့မတရားချတယ်လို့ပဲမြင်တယ်ညီမတို့အနေနဲ့ဒီအကြမ်းကြီးနဲ့ဆိုလို့ရှိရင်ဒါဟာကိုလည်းအဖေနေနေတရားတွေဒုက္ခရမရှိဘဲနဲ့မတရားအဆွဆွခါရလို့ပဲညီမပြောချင်ပါလား။အဲကြောင့်အမြန်တော့ပြန်ဖို့ပြပါလို့ပဲတောင်းဆိုချင်တာပေါ့
When you do how Unibuha, Nanga, Kawebi, and Ari Daisamu, Domunele, the Aswes to Kantaraba. A lot of game media when you go down Nankin training go Milaga. Magui time when you go down the Ammonio go Jonaga, Dinga, Kaguin, Neve, Town and Nessie, Chama Keva, did it. I know timing and Bogu down Sansu Gine, Tama Uimino Gule, Sersu Tare Tema, Nanga Kawi Pavare. Yakaminema when you do appear, let's say Samune, Lamansa, when you on Josan. Banakon Simangina, Siway, when you Ucho, Ethan. Sibu Mimi, Titon at the Tudum, when you Ucho, Lundu, Ari Lazamu Uri Pomang, Azangan at the Asasu Kantavare. Tabian said that Anamatang Rega, Yaruga, Nepesha Kangaya, Sibu, when you how Umiang Ule, Ari Lazamu Poman, a betty Aswata the Lu, Tabawa B and the Siman Kangway Ubri, Ninian was the Dunley Legend Sanya Ubri, Jesusi Sara Pomarine, Lojana Town and the Chama Tadalu. Ari Lai Samu Pomane, the Aswesu Tabare. Yoba Bali Manga, Odova Kone, Tadariniga, Chama like the Sombiaja Tema, Tamra Women at Ron Sansuji, Pawe, Sedaga, Anna, Timbigrega, Debe Machida, Susuja Dine, Panzi Kantadu, Alago, Chunja Machi, Chachempian Lo Pibo, Donsu Tabare. The Master Dad, when we shall be near the CY Longani, Go Pesura, Pawe, Pimata Kaimare. EU Dankamurigo, EU and in a Chama Bibo, Yoba Gonsi, go die don't like the low. Anna Demuma, Pawne Duri, Alo of Oma, Pimata, Kanda, Peso, Muri, Lopo Dole, Yoba Paliman, Sombia Chama, Downsu Tavare, Kamia.
Koyan, I jabia big air up separations, Sabiro Ning and the Wanga Sanapia, where he attained good in Japija Mare, Nemaning and Masitaka, Anna Demido Ocho Nira, Shila Jola Bimele, Anna Dainago, Lamakamu, Surago, Piadabu, Digane attained his Sabiro, Sanapia, Gangwa Nizara, Pietelu, Sanapia, where my bow in Niduriga Piovare, Lonjo Yeti, Dinja Tare, Jagabe, Yangong Bawin, Yotachuma, Hiribia, Sanapia, Bawin, Sanapia, where he gule, a lean thin the loo, Salo Nizare, Yue Jaguro, Saddam Minami Pebo Tare, Yangong Aladrin, Makwanu, Piopia Pivashim.
စစ်တပ်ကအာဏာသိမ်းတာ၈လကျော်သွားတဲ့အထိရန်ကုန်အပါဝင်မြို့တချို့မှာစစ်အာဏာသိမ်းမှုစန့်ကျင်ရေးစံတပြမှုတွေဆက်ပြီးတော့ရှိနေသေးပါပဲအာဏာသိမ်းပြီးစအချိန်ကလိုအင်းအမြောင်များပါတဲ့စံတပြပွဲတွေမဟုတ်ပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးဆက်ပြီးတော့စံတပြနေကြတာပါစံတပြသူအမြောင်များပြစ်ခတ်ဖြိုခွဲဖမ်းဆီးခံခဲ့ရသလိုလက်ရှိမှာလည်းလုံခြုံရေးတင်းကြပ်နေတဲ့ခြားကစက်ပြီးစံတပ ตรงนี้ไว้มาถึงเราอันนี้ต่อมาเลยเราไม่รู้จริงๆสิ่งที่กันนะสิ่งที่เราเนี่ยเลยเนี่ยการทำงานนี้เราเนี่ยเราพยายามไปมุ่งเราต้องการให้ได้เพื่อที่เราจะได้เอาเงินเราเนี่ยเอาช่วงสั้นๆเดียวเราเนี่ย
เขาขังอะไรเดี๋ยวปุ่นยังอยู่อ่ะจ้ะเจ้าดีนี่ยังบอกเนี่ยคนเสียวจ้ะเจ้าคุกกี้เลยเช่นที่เรามาเจ้าเราที่ว่าเนี่ยเอาช่วงรูมีอาวุธเลยเหรอเจ้าเราว่าทับยาจีเนี่ยช่วยจะคุยเลยเจ้าเราเล่ามาขนาดนี้อยู่สุดเหรอเจ้าเราพอดีเสียหน้าเต็มที่จริงเลยก็คุ้มเช่นที่เนี่ยมันจะสุดโลดแล้วพอเธอสันดาปยาเรียนมือเลยก็มองย้อนมาสุดยังสันดาปยากลางจังเลยย้อนสันดาปยาดูอดอมยามยาบ้าอพันคันท่าใจยาบ้าเลย
ดีโมเครซีนี่จะมาเป็นนี่เนี่ยสบิโรตั้งสูตรตัวเมลูมองย้อนเป็นมาตั้งแต่กรมที่พ่อเวรเล็บเชมองย้อนแต่ตัวจังดามยาตั้งมาก็อุกทาร์เล็บเชเดกูตั้งเจ้าอุกับเจ้าบาร์เลยอาณาชิงอุสานเนี่ยทำมาชโนปีดูรู้ว่าอาณาชิงอุสานเนี่ยจังหวัดชโนปีปงเนี่ยยืมเงินเนี่ยชโนชาบยาเนี่ยมาคิดเลยอาณาชาบยาจังหวัดนี้ดูบางยาจังดามบางยาจังอาณาชิงอุสานเนี่ยจังหวัดนี้มาเนี่ยมาชิดเลยรู้เนี่ยเนี่ยมีอะไรจังมาเตียนชโนอาณาชิงดีโ င်းကလေးမျိုးကလည်းစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာပြဖို့နေ့စဉ်မပြတ်လမ်းပေါ်ထွက်စန္ဒပြရတာလို့ကလေးမျိုးစန္ဒပြဦးဆောင်သူကပြောပါတယ်
တို့ကအာနာသိမ့်တယ်လို့ပြောပါဘောအာနာသိမ့်လိုက်တာကိုတို့ကငြိမ်နေလိုက်တဲ့ဆိုရင်ဘလို့ဘလို့ပါလို့သဘောတူလို့ဖြစ်သွားမှာပေါ့နော်အဲဒါကြောက်တယ်လို့လည်းဖြစ်သွားမှာပေါ့တို့ကဒါပဲတို့ဆက်ရမှာရှင်ကိုလက်မခံဘူးဆိုတဲ့ကြောက်ငြင်းချင်းချင်းနဲ့ရတဲ့နည်းနဲ့ပြညာပေါ့လူတိုင်းတော့ကြောက်တာပေါ့နော်ကြောက်ပြီးမှနေလိုက်တဲ့ဆိုရင်ဆက်ရမှာရှင်လောက်မှာမကောင်းတဲ့နေရာမှာဆိုတော့ဒါကြောက်လိုက်ပါတဲ့လူတွေလောက်တော့ပေါ့နော်အားလုံးကယုံကြည်ခြင်းနဲ့လိုက်ပါနေရတယ်
สกังสีตัดด้วยเนี่ยแล้วในการที่ตากันกากไว้เพื่อได้ไต่ไปได้เช่นนี้เลยสกังได้ตัดเส้นโยกะสันดาปยาอุจจารุตุอุกาโรเสอานาเชสเนี่ยมีชอบีหน่วยอุตตรนายเอาเงินบุสันดาปยาเพื่อได้ยึดจีเรลุพยาวาเลยแต่หน้าเดียร์อะไรเลยจิโนโรยึดจีเรปัญญาชีเนี่ยโอเคจิโนโรลงในเนี่ยดีปัญญาโรจิโนโรลงไปดูยาเรนี่ละอันนี้จิโนโรเลยตาตัวเดียวแล้วก็ยาลุยันเนี่ยอะไรจิโนโรยาเรนมาเลยนะที่สกังสีเจ้าใจจิโนโรดีเอ็นจี
ท่องการยีบุญยาจิโนโรดีโตลันยีเนี่ยเอาเงินไปจิโนโรว่าเลิกยาใช่ไหมแล้วหมอทรัพย์สันดาปยาหมู่เรือก็เทียนตามยันตาอาเปิดท่องการดูเอเยนโลมีอาชีพชีโรเวเมตุโรพอทุกเช่นสันดาโกพยาบยาในเนสโยยงโกเสอานาเชงโกสันเจเนสุราตันนี้ตะลันจัตตายาอยากเดลูสันดาปยาดูเรียกพยาจาวาเล ทีนี้มาเราอย่างกงกะลีหลังเราช่วยโบยิ้มมาเป็นสาเหตุในอารีมาเสอานาเชนสันเจียสันดาปยาเวรีลูกเขยจาวาเลเช่ในงานเดวังกาสันดาปยาเวรีเช่นนี้มาควานยูปยาปีเกล้าพยาบาลเช่นสบิโรกเช่นเป็นมาเสียใจมาในเรื่องจังหวัดสันปีจมาเลยกเช่นปีเนี่ยพากันอยู่เนี่ยลีดูแลมาบ่มาดีกันเนี่ยมาเลยสุดเนี่ยเกี่ยงยี่จะพูดจามาไต่เว็บพยาบาลเนี่ยน้องมีเนี่ยมันเป็นยัวจามาเสจังหู
เกี่ยงอีกันนี่จับเสียตะไคร้ดาลุที่ตาแค่นี้ก็เปลี่ยวไปเลยที่ตาแค่หมู่เล็บเชื่อปีมาเราเสียจักรอาจจะตาปีดูเรื่อยเชื่อปะกูแล้วเนี่ยจีดีเนี่ยพิฆาตแค่เรื่องเล็บเปลี่ยวไปเลยยังงงอะไรกับเชื่อปีเนี่ยก็ตายไปตรีกูจะจอดเองเปลี่ยวไปว่าเช่นพากันอยู่ในเรื่องดีกันที่จะตายไปก็รู้แต่ไหนอยู่กันในเดือนสิงหาเรื่อยเสียจังกูเกี่ยงอีกันจับเสียตะไคร้เขี้ยวลุที่ตาแค่ดูก็ฟิวเอโก้เปลี่ยวไปเลยอ๋อไม่ยากจังกูจะด ကျောင်းတောင်ဖွဲ့မြောင်ဂျူတိုင်ဘွဲကမနေ့စေနိုင်9000လောက်မှာဖြစ်ခဲ့တာပါတခြားဒီတော့ကတယောက်ကတော့တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကမန်ပန်ရွာဖျားကြောင်းတွေကိုလက်နက်ကြီးနဲ့တိုက်ခတ်ခဲ့တယ်လို့ပြောပါတယ်ကျောင်းဒီမန်ပန်အဲစင်ဒီတာကတ်တလိကျောင်းညာကျောင်းဝင်စေကအေကိုလက်နက်နဲ့ဖြစ်ခဲ့တာကြတော့ဒီသူ့ကြီးအကုန်လုံးကစက်သွားတယ်နောက်ပြီးမှစာထားတဲ့
ရန်ဒီလေအကုန်လုံးပြေးသွားတယ်။ပြည်လုံးမရနိုင်တဲ့အစ်နောက်ရောက်တော့ဖြစ်သေးတယ်တဲ့။အဲအမှလွားတကောင်အပြစ်ခံရတယ်။မန်ပန်ရွာကိုလက်နက်ကြီးနဲ့ပစ်တာကြောင့်ကိုတင်ကားတစ်စီးလက်ကျစီးသွားကြောင်းနဲ့နောင်မီးရွာဟောင်းကဒေသခံလူငယ်တယောက်ကိုဖမ်းသွားတဲ့အကြောင်းဒေသခံတွေကပြောပါတယ်။အဲ့ဒီလူငယ်ကနောက်ပိုင်းမှာတော့ပြန်လွတ်ပေးခဲ့ပါတယ်။ကျန်ရင်တန်ကြားရေးတာဝန်ခံဗိုလ်မှူ
ကျန်းမာရေးနောက်ပိုင်းမူဆယ်မျိုးတွေကကျန်းရစ်တက်မဟာ၆အခြေဆက်ရာမွန်ဂိုနဲ့ဖောင်းဆိုင်ဒေသပဲမှာလဲစစ်တပ်နဲ့ MNDAA ကိုကန်တပ်ဖွဲ့ကြောင့်ဒီရဲ့ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။အမနေ့ကလည်းအဲ့ဘက်မှာတော့တိုက်ပွဲဖြစ်တာရှိပါလေ။ဒီမွန်ဂိုပေါ့မွန်ဂိုဖောင်းဆိုင်ဘက်မှာဒီတိကွန်ဖြစ်တဲ့ကဒီအားဒီလက်နက် ကျွန်တော်တို့ဒီအန်ယူဂျီနဲ့ပြည်ပမှာအသက်မှာလည်းလက်နဲ့ကြီးနဲ့ပြည်ပမှာအသက်မှာလည်းဖက်ဘွဲဖြစ်တဲ့သူတော်တော့ကြားပါတယ်ဒါမဲ့အသေးစိတ်ကတော့ဘာမှအသေးစိတ်ကတော့မကြားရပါဘူးအမ်အန်ဒီပြင်ကြားရေးဌာနရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့ဒီလ3ရက်နေ့ကနေ9ရက်နေ့အတွင်းတိုက်ပွဲ9နေရာဖြစ်ခဲ့ကြောင်းဖော်ပြထားပြီးနောက်ပိုင်းသတင်းထထုတ်တာတော့မရှိသေးပါဘူး ဒီအပိုင်းတွေအတွင်းကချင်းနဲ့ဆမ်မြောက်ဒေသတွေမှာဒါမကစကိုင်းတိုင်းကရင်ပြည်နယ်ကယားပြည်နယ်ဘက်တွေမှာလည်းတိုက်ပွဲတွေနေစဉ်ဆိုသလိုဖြစ်နေပြီးပွင့်လင်းရသည့်ရောက်လာချိန်မှာစီးရေးအရှိန်ပိုမြင့်လာနိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။ကြာသပတေးနေ့ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုဖြစ်တဲ့မူဆယ်မြို့နယ်တရ၅မိုင်ဂိတ်မှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါ
ဒီကနေ့ကျွန်တော်တို့ဒီအန်ယူဂျီရဲ့စစ်အာဏာသိမ်းနာကိုလက်မခံဘူးဆိုတာပြပါတယ်ရှင်။တောက်ကြညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်ရှင်။
VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း
Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင့်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေအောက်တိုဘာလ10ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 5885တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပဋိပက္ခတွေကြောင့်အမျိုးသမီးတွေဟာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာမလုံခြုံမှုတွေကိုပုံမခံစားလာနေရပြီးတော့သူတို့အတွက်စိတ်ဒဏ်ရာတွေတက်သားစေဖို့စိတ်ပိုင်းဆိုင်ရာကြံ့ကြံ့ခံနိုင်ရေးဆွမ်းအားတွေရှိနေဖို့မှာတော့ပတ်ဝန်းကျင်ရဲ့ဖေးမကူညီမှုတွေကအရေးကြီးတယ်လို့စိတ်ပညာရဲ့ဆိုင်ရာကျွမ်းကျင်သူမက်ဖြူပန်းနုခင်ကပြောပါတယ်အမေရိကန်ပြည်ထောင်စုဘာမော့တက္ကသိုလ်မှာစိတ်ပညာပါရဂူဘွဲ့အတွက်ကျောင်းတက်နေတဲ့မက်ဖြူပန်းနုခင်ကတော့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအကျပ်တဲတွေကြားမှာဖြစ်လာနိုင်တဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေရောပါစေဖို့တခြားသောပညာရှင်တွေအဖွဲ့အစည်းတွေနဲ့တစ်ဖက်တစ်လမ်းကကူညီပေးနေသူဖြစ်ပါတယ်။တာမန်မဟုတ်တဲ့အကျပ်တဲကာလတွေမှာအမျိုးသမီးတွေအတွက်ဘလို့စိတ်ထန်ရတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကြုံရတတ်ပါသလဲ။ဒါတွေကိုကြော်ဖြတ်နိုင်မှုဘလို့နီးလန်းတွေကိုလှုပ်ဆောင်သင့်ပါသလဲဆိုတာတွေကိုမက်ဖြူပန်းနုခင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်။
ကျူပန်နုခင် VOA အတွက်အခုလိုချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင့်မင်္ဂလာပ
ါမင်္ဂလာပါမယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆိုလီမက်ဖြူမပန်နုလို့ပဲခေါ်လိုက်ပါမယ်နော်ဆိုတော့မပန်နုကဒီအမေရိကန်ပြည်ထောင်စုမှာဒီစိတ်ပိုင်းဆိုင်ရာပညာရပ်နဲ့ပတ်သက်ပြီးတော့ပါရဂူဘွဲကိုအထူးပြုလေ့လာနေတဲ့သူတယောက်ပေါ့နော်ဆိုတော့ဒီလူတွေရဲ့စိတ်တဲ့ကြံ့ကြံ့ခံနိုင်ရေးဆွမ်းအားနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကြလေ့လာနေသူတယောက်လို့ပြောပြရစီဆိုတော့ဒီစိတ်ပိုင်းဘာသာရပ်နဲ့ပတ်သက်ပြီးတော့သူတယောက်အနေနဲ့ပေါ့နော်လက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါစစ်တပ်ကအာဏာသိမ်းလာတာကရှစ်လရှိလာပြီးလူပြည်သူတွေကြားထဲမှာဆိုလို့ရှိရင်အခုဆိုရင်ပုံပြီးတည်တာလာတာကလူစည်းဝါအကျက်တဲတွေဆိုတော်တော်လေးများလာတယ်အာဏာသိမ်းထားတဲ့စစ်ကောင်စီကလည်းဖိနှိပ်မှုတွေကိုဒါပုံစံမျိုးမျိုးနဲ့ဆက်ပြီးတော့အခုဒီပြည်မြင့်ထဏ်ထဏ်ဆက်ပြီးနှိပ်ကွပ်နေတာတွေရှိတယ်ဆိုတော့ဒီအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့ပေါ့နော်ဖိနှိပ်မှုတွေဒီနိုင်ငံရေးစည်းဝါရေးအကျက်တဲတွေတစ်ချိန်တည်းမှာပဲကိုဗစ်ကပ်ဗီးယားလည်းရင်ဆိုင်ရပြန်တယ်ကိုကစိတ်ပိုင်းဆိုင်ရာအထူးပြုလေ့လာနေတဲ့သူတယောက်အနေနဲ့ဆိုတော့အခုလိုအခြေအနေမျိုးမှာဒီလူတွေရဲ့ဒီစိတ်ပိုင်းဆိုင်ရာမြန်မာပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုအခြေအနေစိတ်ဒဏ်ရာတွေအခက်အခဲတွေဘာတွေများမြင်နေလဲဘာတွေများတွေ့ရလဲအရင်ဆုံးပြောပြပေးပါလား
ကဲပါအမေဒီခုကာလမှာနိုင်ငံရေးစီးပွားရေးချက်တင်ရေးကြောင့်ရောကိုဗစ်ကပ်ပေးကြောင့်ရောပေါ့နော်ကျွန်တော်ပြည်သူတွေမှာဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာထိခိုက်ရဆိုင်ခုံမှုအများကြီးပဲရင်ဆိုင်နေရတာဖြစ်ပါတယ်ကျွန်တော်အဓိကတွေ့ရတဲ့စိတ်ပိုင်းဆိုင်ပြဿနာတွေရောပေါ့နော်စိတ်ကြက်ကြက်ယောဂလက္ခဏာတွေ depression ပေါ့နော် now စိတ်ပူပန်ကြောင်းကြလွန်ခံစားချက်တွေအမျိုးမျိုးဒါရော anxiety ဆိုလို့ခေါ်ပါပေါ့နော် now စိတ်ဒဏ်ရာဒီ trauma တွေကြောင့်ဖြစ်တဲ့စိတ်ပိုင်းဆိုင်ရာဝေဒနာအမျိုးမျိုးကိုလည်းအဓိကတွေ့ရတာပေါ့နော်အဲ့လိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကရင်ဆိုင်ရတယ်ကြာလာတဲ့အခါမှာလူမှုဆက်ဆံရေးပြဿနာတွေလည်းအများကြီးတွေ့လာရရှင်ဥမာပေါ့နော်ဟိုအရင်တုန်းကတာယာအေးတန်းကလေးမိသားစုတွေအိမ်အောင်ရေးတွေမှာတောင်မှကတော့ကစားဖြစ်လွယ်လာတယ်နော်နောက်တစ်ခါအကြံဖတ်မှုအမျိုးမျိုးတွေပေါ့နော်ပြဿနာကြီးမှဖြစ်တဲ့အိမ်တွင်အကြံဖတ်မှုတွေမိသားစုတွင်အကြံဖတ်မှုတွေလည်းကျွန်တော်တွေ့လာတာဖြစ်တဲ့ဒီကာလမှာပေါ့နော်အဲ့တော့ဒီလမ်းမှာဖြစ်နေသည့်စိတ်ပိုင်းဆိုင်ရာစိန်ခေါ်မှုတွေအများကြီးတွေကိုဟိုရင်ဆိုင်ရတဲ့အချိန်မှာကျွန်တော်တူချင်းစီကမိမိရဲ့စိတ်တမ်းမှအေးယူပေါ့နော်အလေးထားပြီးကြိုးစားဖို့အရင်လိုအပ်ပါတယ်အဲ့လိုအချိန်တွေမှာအဲစိတ်ဝင်နိုင်ပြင်းထန်လို့တဲ့အခါမှာပေါ့နော်ဖြစ်တဲ့စိတ်ကဘဝမှာမျှော်လင့်ချက်မရှိတော့ဘူးငါအသက်ရှင်နေတဲ့အကျိုးမရှိတော့ဘူးဆိုရအစွန်းရောက်တွေ့ဝင်လာတတ်တာမျိုးလည်းရှိရောအဲ့လိုတွေ့ဝင်လာရင်မိမိ ီကိုကိုအဆုံးစီရင်ဖို့အကျန်စီရေးဆုံးဖြစ်တာရေဖြစ်လာမျိုးရေဖြစ်လာတာရေလည်းကျွန်တော်ဆိုရင်ရပါရှင
်ဟုတ်ကဲ့ပါဆိုမပန်းလူကဒီစိတ်ပိုင်းဆိုင်ရာသိလာတဲ့ဆိုရတဲ့မှာအထူးပြုတာကလူတွေရဲ့ဒီစိတ်ဓာတ်ရာတွေနဲ့စိတ်ဓာတ်ကြံ့ကြံ့ခံနိုင်ရေးစွမ်းအားပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အထူးပြုလေ့လာနေတယ်လို့လည်းကျွန်မနားလည်ထားပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကပြောရမယ်ဆိုရင်စစောကပြောသလိုပဲအကျက်တဲမျိုးစုံရှိတယ်အပြင်ကအခုကဘာဖြစ်လာလဲဆိုတော့ဒီစိတ်ပိုင်းရုပ်ပိုင်းလုံခြုံမှုတွေတအားနည်းလာတာကဒီမြို့ပြဒေသတွေမှာပါဒီလက်နက်ကိုင်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ရှိလာတဲ့အခါမှာပုံမှန်အခြေအနေမဟုတ်တော့ဘူးလူတွေဆိုတာကပုံမှန်အခြေအနေမှာတော့မှပဲဒါစိတ်ဓာတ်ရာတွေဒီစိတ်ပိုင်းဆိုင်ရာပြဿနာတွေများပြားရှိကြတာ ਉਹ ဆိုတော့ဒီလိုပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှာပုံမှန်အတိုင်းဒီလူတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုအားပေါ့နော်ပုံမှန်တန်းဆက်ပြီးတော့ထိန်းလာနိုင်မှုကြမသွားဘူးဆိုလို့ရှိရင်ဘာတွေများလုပ်နိုင်မလဲဘာတွေရေးကြည့်လဲ
ပြောမှိုင်းအဲ့ဒါလေသူတူတယောက်အတွက်ရောပေါ့နော်အလူအဖွဲ့စီတစ်ခုအနေနဲ့ရောလုံခြုံပေးခင်မှုမရှိရတဲ့အခါမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပိုများတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာကျွန်တော်လူအများစုထင်ထားတာပိုပြီးတော့နှက်ဆိုင်နဲ့ခိုင်မြဲပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်လူတယောက်အသက်ရှင်နိုင်ဖို့ကြံ့ကြံ့ခံနိုင်စေဆိုတာအဓိကလိုအပ်တာဆိုတဲ့ခါကြတော့လေတဘာဝလျောက်ကျွန်တော်အုံနောက်ထင်မှဒီလိုဆိုးဝါးခက်ခဲလို့တဲ့အခြေအနေတွေကိုကြော်ဖြတ်နိုင်အောင်တိဆောက်နိုင်ဆုံးလူတိုင်းမှာရှိပါတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်တို့ကတိဆောက်နိုင်ဖို့အတွက်ကတော့ဘယ်နည်းစိတ်ဆွမ်းအားတို့ကယုံယုံကြည်ကြည်နဲ့ပေါ့နော်နေ့စဉ်အချိန်ပေးပြီးတည်ဆောက်ဖို့လိုအပ်တယ်မှာ။မိဖလာစိတ်ရောကိုယ်ပါတတစီအလေးချက်တွေကိုပုံမှန်နေ့စဉ်နေ့စဉ်ပေါ့နော်အချိန်နဲ့ငယ်ယူပြီးလေ့ကျင့်ဖို့လိုအပ်တယ်။အဲကျွန်မပြောချင်တာကျွန်မတို့ကိုယ်ခန္ဓာကျန်းမာရေးတော့ပေါ့နော်နေ့စဉ်ခမင်းစားသလိုဟိုခန္ဓာကိုယ်တန့်ရှင်းအတွက်နေ့စဉ်ရေချိုးရသလိုစိတ်တန့်ရှင်းကြည်လင်ဖို့အတွက်လည်းပေါ့နော်အချိန်ပေးပြီးတော့ကျွန်မတို့လေ့ကျင့်မယ်ဆိုလို့ရှိရင်ခုနကကိုယ့်ရဲ့ထိန်းချုပ်မှုအမှောင်မရှိရဲ့ပေါ့နော်အဲလုံခြုံမှုကြီးကင်းမဲ့နေအချိန်ကြီးမျိုးမှာဒါမှစိတ်ကပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာသဘာဝအလျောက်ဟိုတိဆောက်နိုင်မှုလိုအပ်တဲ့အတွက်အုံနောက်ကတိဆောက်ပေးမှမျိုးဖြစ်တယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်တူနဲ့တည်းရောတူတူရောက်ချင်းစီမှာဒီလိုဟိုကျင့်သုံးနိုင်မယ်ဒီလိုနေရာကွာခြားနိုင်တယ်ပေါ့နော်ဒါပေမဲ့အရေးအကြီးဆုံးအချက်တရားရောဒီဘက်ညံလေးချင်းတို့ရလာရတာမိမိစိတ်ကိုမိနာလဲဆိုတာနဲ့ဖြစ်လာတဲ့ခံစားချက်တွေကိုမြင်သာစွာလက်ခံနေလက်ခံပြီးပစ္စုပန်တက်တဲ့နေ့ရပေါ့နော်အများကြီးမစင်စရာတတိတာပဲဟာရှင်းတယ်မယ်ပစ္စုပန်တက်တဲ့နေ့ထိုင်နေတရားထိုင်နေအသက်ရှူသေးခြင်းငန်းလုံးတဲ့အေးဝေါအေးပြောကျမိုင်နေညီညွတ်အောင်စားတော့နေထိုင်နေဆိုလို့ရှိရင်ခုနအရန်ဆိုးရခက်ကုန်တဲ့အချိန်ကြီးရောက်နေတော့မှအုံတော့ကတဘာဝရဲ့ဖန်ဆင်းပေးရဲ့ဖန်ဆင်းပေးနိုင်တယ်ပေါ့နော်ရှင်းလိုက်ခံနိုင်စေကိုတည်စားဖို့ကျွန်တော်လည်းပူလာမှာဖြစ်ပါတယ်
ဆိုတော့ဒီနေရာမှာအမျိုးသမီးရင်းနဲ့ပတ်သက်ပြီးတော့လည်းအထူးပြုမေးချင်ပါတယ်။စံဖတ်မှုတွေပြိပက္ခတွေခြုံလာရပြီဆိုရင်အမျိုးသမီးရင်းနဲ့ကလေးငယ်တွေဆိုတာကဒါထိခိုက်လွယ်တဲ့သူတွေထဲမှာပါဝင်ပါတယ်။အခုဆိုရင်လည်းဒါမြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးကြောင်မဖြစ်ဖြစ်နော်ဒီထိုးစစ်ဆင်တိုက်ခတ်မှုတွေကြောင်မဖြစ်ဖြစ်အဝင်ဆုံးကချက်ပြရတဲ့ပြည်သူတွေတိုင်းနေချင်ရှိတဲ့အပြန်အလှန်ပြိပက္ခတွေကြားမှာပဲဖြစ်ဖြစ်ပေါ့နော်။ဆိုတော့ဒီလိုဒီမှာဆိုလို့ရှိရင်အမျိုးသမီးတွေအများပြားပါပါတယ်။ဆိုတော့ဒီပြိပက္ခရင်နဲ့ပတ်သက်လာလို့ရှိရင်အမျိုးသမီးတွေရဲ့စိတ်ကြံပန်းဆိုင်ရာစံစံခံနိုင်ရေးစွမ်းအားကိုရောဘယ်လိုများနားလည်လို့ရမလဲ။အမျိုးသမီးတွေရဲ့ဒီစံစံခံနိုင်မှုစွမ်းအားဘယ်လောက်ထိခံပါလဲလို့ပြောနိုင်မလဲရှင့်။
ကျွန်မမိုင်အမပြောတော့အရင်မှတ်မှာအမျိုးသမီးတွေကခုလိုနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေပြည်ပကဖြစ်တဲ့အခြေအနေမျိုးမှာပေါ့နော်စိတ်ဓာတ်ရအမျိုးမျိုးခြိကရဖို့အခြေအနေပုံပြီးရင်ဆိုင်ရမြန်မာပြည်ကမှမကားတာနိုင်ငံတကာမှာသာမျိုးပေါ့နော်ဘာလို့လဲဆိုတော့ခုနကကျွန်မတို့အားလုံးပြောသွားရဲ့လူတိုင်းရင်ဆိုင်ရအခက်ခဲတွေအပြင်လိင်ပိုင်းဆိုင်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုတွေကိုရင်ဆိုင်ရတဲ့လူတွေကအများဆုံးအမျိုးသမီးဖြစ်လို့ရှိရပေါ့နော်ဒါကျွန်တော်မြန်မာသားတွေမှာဆိုတာအခုတွေ့နေရပေါ့နိအဲနိုင်ငံရေးမတည်ငြိမ်တဲ့အချိန်မှာဒီလိုခန္ဓာကိုယ်ပိုင်းဆိုင်ရစိတ်ပိုင်းဆိုင်ရမလုံခြုံမှုတွေအများရှိနေရလုံးကြုံမှုရမရှိဘူးစိတ်ထိခိုက်ခံစားနေတဲ့အချိန်မှာအမျိုးသမီးရဲ့ကြံ့ကြံ့ခံနိုင်ရေးစွမ်းအင်တူးချင်းစီမှာလည်းမဟုတ်သေးဘူးလို့ပတ်ဝန်းကျင်အတိုင်းအတာကဖိမကူညီမှုကြီးလည်းအများကြီးကျွန်တော်တို့အပ်လာပါနော်အဲဆိုဥမာအနေနဲ့ပြောရလို့ရှင်ကျွန်တော်ဒီမှာအမျိုးသမီးရဲ့မှာအကြံဖတ်မှုကနေလျှောက်ခံစားလာရတဲ့လူကိုပတ်ဝန်းကျင်ကမိသားစုတွေကညှိချင်းမှုကြီးလေးစားချခြင်းမှုကြီးနဲ့ကြိုးစိုက်ပေးရမယ်နောက်တခါကျွန်တော်တို့အားလုံးအနေနဲ့ပေါ့နော်ဒီအကြံဖတ်မှုကြီးကလျှောက်လာအမျိုးသမီးတွေကိုဟိုကျွန်တော်တို့အားလုံးကြိုးဆိုရမှာပေါ့နော်ကျူးလွန်သူမှာပါသာအပြစ်ရှိရဲ့ကျူးလွန်ခံရတဲ့တွေမှာအပြစ်လုံးဝမရှိဘူးကျူးလွန်ခံရတဲ့လူတွေကရေရဲဝံ့ဝံ့ရင်ဆိုင်ရတာဒီလိုအခြေအနေကိုကြက်ကြက်ခံရင်ဆိုင်နေတယ်ဆိုတာအတူယူစရာမနော်လေးစားတဲ့အတူရဲကောင်ဖြစ်ရလို့မျိုးပေါ့လေနောက်ကျွန်တော်မျိုးဆက်အစစ်စစ်ကုံယူရမယ့်ဖြစ်ရမျိုးသူတို့ရဲ့ရင်းမှုတွေကိုပေါ့လေကုံယူကြအောင်ကျွန်မတို့ဒါမျိုးဟိုအသိမပြုကုံယူပေးရမယ်ပေါ့နော်ကျွန်တော်ပြောချင်တာခုနစိတ်ဓာတ်ရအများကြီးတွေမှာကိုကိုတိုင်းနဲ့အဲကြက်ကြက်ခံနိုင်စိတ်ကိုကင်ဆယ်ထားတာဒီပတ်ဝန်းကျင်ကလည်းဝိုင်းပြီးတော့ပေါ့နော်ဒါဥပမာပေးဖို့အရင်လိုအပ်တယ်ရှင်အဲ့တော့ခါကျတော့နောက်တစ်ခါကျမတို့မိမအမျိုးသမီးနေကြတော့ဒီလိုအချိန်ကြီးကြော်ခဲရတဲ့ကပထမဆုံးအချိန်မဟုတ်တော့ဘူးပေါ့နော်ခက်ဆက်ဆက်ကအကြမ်းဖက်မှုအမျိုးမျိုးစစ်အာဏာရှင်တွေအမျိုးမျိုးနဲ့ကြော်ခဲခဲ့ရတဲ့ဆိုတဲ့ခါကျတော့ဟိုတူချင်းစီမှာလူပအဖွဲ့စီတစ်ခုမှာပေါ့နော်သူများနဲ့မတူ ူတဲ့အခက်ခဲတွေကြုံရတယ်ဆိုတဲ့အခါကျရင်သူနဲ့နဲ့မတူတဲ့အကျဉ်းခံနိုင်စိတ်ဆိုတာမျိုးရှိတာပေါ့နော်ဒါကြီးကိုကျွန်မတို့မှာအမျိုးသမီးမှာအများကြီးတွေ့ရတယ်ကျွန်မတို့မျိုးဗီဇာပြန်နေတဲ့မှာကောပေါ့လေဒီကြက်ကြက်ခံနိုင်စိတ်ဆိုတော့ပါလာပြီးသားလို့ပြောလို့ရမှာခေဆက်ဆက်ကလေးကြောပြက်ခဲ့တာဆိုတော့လေငါကပတ်ဝန်းကျင်မှာလည်းကိုကတွေ့ခဲ့ရတဲ့အခြားအမျိုးသမီးတွေအမျိုးသမီးကောင်းဆောင်တွေအမျိုးသမီးရင်းစားကျွန်မတို့လူမဖွဲ့စီမှာမိသားစုကောင်းဆောင်တွေဖြစ်တယ်လူမဖွဲ့စီရေးကောင်းဆောင်တွေဖြစ်တယ်ဆိုတော့နော်ဒီစိတ်တန်ရာကြီးကြားလေးကကောင်းဆောင်နိုင်ခြင်းဆောင်အားရပါတော့ဒါလေးကိုကျမတို့ကကွန်ပျူတာလေးစားပြီးတော့အချင်းချင်းအားပေးရမယ်ကိုကိုယ်တိုင်နဲ့တိဆောက်ပါတော့အမိသားအမျိုးသမီးအချင်းချင်းနဲ့တိဆောက်ရင်းနဲ့ကျမတို့ကျန်းမာခံနိုင်စိတ်တွေကိုခုတားလျှောက်ငြင်းတွေ့နေရဖြစ်ပေါ်နေတော့ကျမတို့မှာပါဝင်နေမှာဟုတ်ကဲ့
ဟုတ်ကဲ့ပါဒါမပန်းလူကစိတ်တိုင်းဆိုင်ရာဘာသာရက်နဲ့အမေရိကန်ပြည်တော်စုမှာပါရဂူပွဲကိုလေ့လာနေရင်းနဲ့နော်ပညာလည်းသင်ရင်အလုပ်လည်းလုပ်နေတယ်လို့လည်းသိရတယ်တစ်ချိန်တည်းမှာမှဒီမြန်မာနိုင်ငံအတွင်းကဒီစိတ်တိုင်းရာရသူတွေအတွက်စိတ်တိုင်းဆိုင်ရာကျန်းမာရေးအထောက်ပံ့ဖြစ်စေမဲ့အစံပေးတာတွေတနက်ပို့ချတာတွေလုပ်နေတယ်လို့လည်းသိရပါတယ်ဆိုတော့ဘာကြောင့်ဒီလိုတွေလုပ်ဖြစ်တယ်လဲဒီလိုလုပ်ကြကဘလို့အထောက်အကူဖြစ်နေတယ်လို့ယုံကြည်ထားတယ်လဲဆိုရလဲပြောပြပါဦး
ကျမမရေဒီကလာမှာပေါ့နော်တော်လိုင်းတွေစိတ်ပိုင်းဆိုင်ရာတွေအခြေတွေပံ့ပိုးပူတာအရင်အရေးကြီးဆုံးတဲ့အခန်းတကဏ္ဍလို့ကျမတို့ယုံကြည်ရတဲ့ပေါ့နော်ဒီကိုလေးလာတင်ယူနေတဲ့ပညာနဲ့ဒီလိုအချိန်ကြီးမှာတောင်းတနေရအနေနဲ့ကျမစူးစမ်းပြီးတော့ဟိုလုပ်ဖြစ်တာပေါ့နော်အဲတော့ခုနလိုကျမတယောက်တည်းမဟုတ်ပဲပြီးချင်းပြပမှာရှိနေတဲ့စိတ်ကျမရဲ့ပညာရှင်အားလုံးကပူပေါင်းပြီးတော့တံပင်းမှုတွေကုစားမှုတွေတူးကြီးစီမလုံးနိုင်တဲ့တခါလေး group တွေပေးရပေါ့နော်အဲဆိုရတာကျမတို့လူကျမတို့ဒီမှာအပိုင်းဝိုင်းမှာပေါ့နော်စိတ်ကျမရဲ့ပညာရှင်တွေအရင်ကတည်းကလည်းအလုံးလုံးမရှိခဲ့ဘူးအခုဆိုပို့ပြီးတော့ဟိုနေပါနေပေါ့နော်လိုအပ်ချက်ကအရင်များတဲ့အခါကျတော့လေအဲ့လိုချီနေမျိုးမှတောင်မှကျမတို့ဒီလိုအသိပညာဖြန့်ပြီးရင်းနေပေါ့လေဟိုဒီလိုရင်ဆိုင်ဖြစ်ရှင်းနိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာလူမျိုးရဲ့အချင်းချင်းအရန်ကူယူဆိုင်တဲ့အရန်ကူညီပေးတဲ့အပိုင်းဝိုင်းအနေနဲ့ပေါ့လေအဲဒီလိုကိုပတာဖေးမမှုဆိုတာရရှိပြီးသားဒါမှထိရောက်တဲ့စိတ်ကြံ့ခံခိုင်စေရဲ့နည်းလမ်းတွေကိုသိခြင်းအဖြစ်ပေါ့နော်တူးချင်းစင်းနိုင်ကိုပတာပြန်နေတည်ဆောင်နိုင်တဲ့အချင်းချင်းနဲ့ဝင်ညှိုင်းနေပေါ့လေဒီစိတ်တန်ရာတွေဒီထက်မြင်ရင်းသွားအောင်တက်နိုင်တဲ့များအသက်တာသွားအောင်ပေါ့နော်ကိုကြီးပေးနိုင်တယ်လို့ကျွန်မမျှော်လင့်တယ်ပေါ့လေအဲဒီလိုအကြီးကြီးရေးဖြန့်ဝေပြီးရင်အဲတန်နိုင်တဲ့များလည်းအခုအတွက်ကောနှစ်စီလာများကျွန်တော်တို့စိတ်တန်ရာအခုစားဖို့လိုအပ်ပါပြီဆိုတော့ကျွန်တော်အားလုံးကလည်းဒီပို့အသက်မှာပဲအားလုံးကလည်းစိတ်ဆောက်ဖို့အသင့်တကယ်ရှိပါတယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့ပါမပန်းဘူးအခုလိုအချိန်ပြီးပြီးတော့ဒီကြရရဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးများကြီးတင်ပါတယ်မာရီဒီလိုများပြန်ရအောင
်မခင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကိုအောင်ကစီစဉ်တင်ဆက်ပေးထားတာပါ
ဝါရှင်တန်ဒီစီရဲ့အမျိုးသားရင်းမြစ်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုတန်းတွေရဲ့အောက်မြေပွဲအမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇန်နဝါရီလ29ရက်နေ့မှာဆောက်လုပ်ခဲ့တာပါ။သုံးနှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်9.8တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ။1950ဇွန်လ25ရက်နေ့ကနေ1953ဇွန်လ29ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,594 ဦးကြာဆုံးပြီးတော့အဲ့ဒီထဲက10,000ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်33,284ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီအထိမ်းအမှတ်နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်ခုနှစ်ပေလောက်ရှိတဲ့ရုပ်တုပေါင်း19ရုပ်ကိုအဲ့ဒီအထိမ်းအမှတ်နေရာအလယ်လောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦး marine တက်က3ဦးရေတက်နဲ့လေတက်က2ဦးစီတို့ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တုတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်ထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွတ်နေတဲ့ပုံတံလည်းဖော်ထားပါတယ်ဒီကင်းတော့အဖွဲ့မှာဆက်သွယ်ရေးသမားစီမှုစသူတွေလည်းပါဝင်ပြီးတပ်ဖွဲ့တာဝန်အလိုက်တနက်မျိုးစုံကင်နာကြပါတယ်အဖွဲ့ခေါင်းဆောင်နဲ့တချို့ကတော့ကာပိန်တနက်ဒီကင်ကြပါတယ်ဒီရုပ်တုရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းတပ်ပုံပေါင်း2400ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။ အဲ့ပုံတွေထဲမှာကြီးရီလီနဲ့မရင်းကုန်းရီတက်ခဲရီတက်ဖော်ဝင်ရဲ့ပုံတွေကန်းကျေဆောင်တက်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းတရံပေါ်နေပြီးခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးဖော်ကျူးထားတာပါဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လုပ်ထားတာကြောင့်လဲရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့ဖြစ်ပါတယ်အဲ့နိုင်ငံရဲ့ဘက်ဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ကြိုးပမ်းအားထုတ်မှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမိကိုရေးထိုးထားပါတယ်။ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့စက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်။အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-book စာအုပ်တွေpodcast radio season တွေကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ့်စာအုပ်ကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နေသက်ဆဲပါဒါကြောင့် American ပြည်အောင်စုကတချို့မျိုးတွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူးပြီးစာအုပ်ချစ်သူတွေကြားအပြန်လန်အလဲလဲလှုပ်ပြီးဖတ်ရှုကြပါတယ်မြို့တော် Washington DC ကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်အသက်9နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်တိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တွေကိုရှာဖွေပါတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်သားက Little Free Library စာအုပ်ရှင်လေးတွေမှာသွားရှာပြီးဖတ်ပါတယ်
။ They help you learn, read, learn.
စာပတ်တော့ဘူးသူကရတယ်လေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာခြူတန်လိုထွက်တဲ့အငီးရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလမ်းမုတ်ထည့်နိုင်ပါလေ
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်အလှန်မှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြထားပါတယ်စာအုပ်စင်ကြီးကျမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူတန်းလာကြပါတယ်စာအုပ်စင်အလူရှင်လည်းဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Cat Lizaroff က
I had seen little free libraries all around in other neighborhoods
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီကိုရင်ဝန်ကျင်မှာစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြီးတိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်
။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူငားရန်ဖတ်ရှုလို့ရတာကြောင့်လေလူတန်းမှုတွေပေါ်ရတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ်။
A neighbor from a couple of streets over contacted me to ask whether
we Nan Lan Cha ga alu shin mi da su so yin tu kle mwe ne party twae tacha kle twae ne tu sa au la lu chin ma dai lo pyo ba dai thuru ga costume party la ja ra so ro pong san myo song wut sa bi sa au sin le ma sa au le la lu ja ra pyo sia kaung ma dai
sen ni twen little free library a phwe a ni ne နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။အကြောင်းအကျောင်းမှာဆိုရင်မင်းကလေးကင်းတော့အသင်းကလည်းစာအုပ်စင်တစ်ခုလူရန်ထားပါတယ်။ကင်းတော့အသင်းခေါင်းဆောင်တစ်ဦးဖြစ်တဲ့ Jennifer Conrad က
Readers become leaders. And Girl Scouts is really about fostering leadership.
ဆက်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။မင်းကလေးကင်းတော့အသင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်။
အသက်ရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြေတားတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာအခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလျံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်1954ခုနှစ်ဇူလိုင်လ2ရက်နေ့မှာသမ္မတဒွိုက်အိုက်ဆန်ဟောင်းဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ9000ကီလိုမီတာအရှည်ရှိတဲ့ဝေးပြေးလက်မကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့စတင်မှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate ဝေးပြေးလက်မအဖြစ်လူသိများပါတယ
်ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဆန်ဟောင်းဝါအကျွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လုပ်ထားတာပါ။လမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
။နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့10နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါဒ ဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလက်မှတ်တွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာ
။ကိုအောင်အစည်းအဝေးတင်ဆက်ခဲ့တဲ့သုတဆုံးလေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစည်းအဝေးတင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါ။
ဒီကဘတ်တော့2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုရသွားသူ2ဦးကျန်းစာတည်ထွင်ခဲ့တဲ့ Organic Catalyst လို့ခေါ်တဲ့ဓာတုဗေဒနယ်ပယ်ကထူးခြားခြားတည်ထွင်နိုင်တဲ့အောင်မြင်အကြောင်းကိုပြောပြပေးပါမယ်
။ The Royal Swedish Academy of Sciences has today decided to award the 2021 Nobel Prize in Chemistry jointly to Benjamin List and David Macmillan.
တိပ္ပံဆိုင်ရာ Royal Swedish Academy က2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုကို Benjamin List နဲ့ David Macmillan တို့ကိုအချိုးအစားမငြိညာတဲ့ Asymmetric Organocatalysis တည်ထွင်မှုကြောင့်ပူးတွဲချိနှင့်ဖို့ဆုံးဖြတ်ကြောင်းကြေညာပါတယ်လို့ဓာတုဗေဒနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောသွားတာပါ။ Germany နိုင်ငံ Max Planck Institute က Benjamin List နဲ့အမေရိကန်နိုင်ငံ Princeton တက္ကသိုလ်ပါမောက္ခဒေးဗစ်မက်မလန်တို့ဟာအတူတူလက်တွဲပြီးသုတေသနလုပ်ခဲ့ကြတာမဟုတ်ပေမဲ့တစ်ချိန်တည်းလိုလိုမှာပဲဒီနည်းသက်ကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်။ Molecule ရှေကိုတိဆောက်တာဟာတိတ်ကိုခက်ခဲတဲ့အနုပညာတစ်ပါ။ Benjamin List နဲ့ David McMillan တို့ဟာ Organocatalysis လို့ခေါ်တဲ့ Molecules တိဆောက်ဖို့အတွက်အထူးနည်းသက်တစ်မျိုးကိုကျန်းစားနိုင်တာကြောင့်2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုကိုထက်ထက်တန်တန်ရရှိခဲ့တာဖြစ်ပါတယ်။ဒီ organic catalyst ဟာ carbon atom တွေနဲ့တိစောက်ထားတဲ့တည်ငြိမ်တဲ့ပုံစံရှိပြီးလှုပ်ရှားမှုပိုရှိတဲ့ဓာတ်အုပ်စုတွေတွဲလာနိုင်စွမ်းလည်းရှိပါတယ်။သူ့ကိုဘယ်လိုသုံးနိုင်လဲဆိုတော့သူ့ရဲ့တည်ထွင်မှုဟာဆေးတုပ်ကြံအတွက်အကြီးဆုံးအထောက်အကူဖြစ်စေုံသာမကဝင်းကျင်မငြင်းငန်းစေတဲ့ဓာတုနည်းတစ်မျိုးကိုပါရရှိစေတာဖြစ်ပါတယ်။သူတေသနလုပ်ငန်းနဲ့ဆက်မှုလုပ်ငန်းအများအပြားဟာဓာတုဗေဒပညာရှင်တွေရဲ့ molecules အသစ်တွေဘယ်လိုတိဆောက်နိုင်လဲဆိုတော့တီထွန်နိုင်စွမ်းပေါ်မှာနှိခိုးနေရတာဖြစ်ပါတယ်။သူတို့တီထွန်လိုက်တဲ့ဒီ molecules တွေကလည်းအပြည့်အစုံစီးဖနပ်အပါဝင်ဆန့်ကျုပ်တက်တည်ရှိတဲ့ elastic နဲ့တာရှည်ခံတဲ့ durable ပစ္စည်းမျိုးကလည်းဆိုလာပြားလိုနေအောင်ကြီးကစွမ်းရင်တွေ battery ဩရက်ကတိမ့်စီးစွမ်းရင်တွေဒါမှမဟုတ်လူရဲ့ခန္ဓာကိုယ်တွင်ယောဂဖြစ်ပွားမှုတွေတိုးမလာအောင်ထိမ့်ပေးတာတွေအထိလုပ်ပေးနိုင်တာပါဒီလိုမျိုးအတုံးကျတဲ့ပစ္စည်းတွေထုတ်နိုင်အောင်ဓာတုဓာတ်ပြမှုတွေကိုထိမ့်ချုပ်နိုင်တိုးမြှင့်နိုင်အောင်လုပ်ပေးမယ် catalyst လို့ရပါတယ်ဥပမာကားရဲ့ catalyst ကအစိတ်တဲ့ကာမီကိုတွေကိုအန္တရာယ်မရှိတဲ့ molecules အဖြစ်နဲ့ပြောင်းပေးတာမျိုးဖြစ်ပါတယ်လူသားတွေရဲ့ခန္ဓာကိုယ်ထဲမှာဆိုရင်လဲထောင်နဲ့ချီတဲ့ catalyst တွေကအင်ဇိုင်းပုံစံနဲ့ပါဝင်ပြီးအသက်ရှင်ရပ်တည်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းဖြစ်နေတာပါဒီကက်တလစ်ရဲ့အလုပ်လုပ်ပုံကဘယ်လိုပါလဲအလွယ်ကူဆုံးနားလည်နိုင်ဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာချင်မောင်ညိုကအခုလိုရှင်းပြပါတယ
်ကက်တလစ်ဆိုတာကတော့ဘယ်တက်ပြီးရှင်းမှုဆိုတော့ပြင်းပြအောင်လုပ်နိုင်စွမ်းရှိတဲ့ပစ္စည်းကိုခေါ်ပါတယ်အဲ့ဒီကက်တလစ်ဆိုတဲ့မှာမိမိကိုယ်တိုင်ကဘာမှမပြောင်းလဲမပြောင်းတဲ့အတွက်သူ့ကိုအနည်းငယ်ထက်ပြီးရုံနဲ့ဓာတ်ပြချင်းကိုပြင်းပြန်စွာဖြစ်စေတဲ့ဟာကက်တလစ်ကိုခေါ်ပါတယ်။ဒီကက်တလစ်စီကတကယ်လို့ဓာတ်ပြတဲ့အခါမှာပစ္စည်းတစ်ခုက activation energy ဆိုတာရှိတယ်။ပစ္စည်းတစ်ခုကလူတွေလိုပေါ့တယောက်တစ်ယောက်မာနကြီးနေပေါင်းစားလို့မရဘူး။အဲသူတို့သားလည်းမာနကြီးနေမယ်သူတို့သမီးလည်းမာနကြီးနေမယ်သူတို့မပေါင်းနိုင်။အဲ့တော့ပေါင်းဖို့အတွက်ကိုနေ့ကမာနကိုချရအဲ့မာနချရဲအဲ့ဒီမာနချဖို့အတွက်ကိုဒီရှားလူတယောက်ဝင်လို့လောက်ရတယ်လို့ပဲဒီကက်တလစ်ကပါဝင်ပြီးလှုပ်ဆောင်ပေးရတယ်ဒါတပည့်ချင်းဖြစ်သွားတယ်အဲ့တော့ကက်တလစ်ဆိုတာကျွန်တော်တို့ဒီမှာတော့ဗမာတွေကပြောကြတာအောင်သွေးတဘောမျိုးပြောကြပါလေအဲ့တော့ပမာလူတွေကအောင်သွေးဆိုရင်နားလည်သွားပြီတပည့်ချင်းဖြစ်တော့သူကဆောင်းတက်ပြီးတာပေါ့ ဒီလိုဝတ်သူ့ရတဲ့ပုံကူအနေနဲ့အမှန်အရေးကြီးတဲ့အမှန်ချက်တခုပြုလုပ်တာရောက်ဖြစ်တယ်အဲ့ဒီဆောင်ရွက်ချက်ကဘာလဲဆိုတော့ပေါင်းတဲ့ပစ္စည်းတွေဟာသူ့ရဲ့တပ်ပြုနှုံးကအမှန်နေတယ်တပ်ပြုကလည်းအရင်ခက်တယ်အကင်းပစ္စည်းတွေကိုကျွန်တော်တို့လိုတဲ့နေရာကိုရောက်အောင်လို့တို့တပ်ပြုဖို့ဆိုတာဘလို့ဟောအခုအချိန်မှာဆိုရင်ကျွန်တော်တို့ကိုဗစ် -19 ထွက်ဆိုရင်ဒီတနိုစားတွေ20 percent တွေလက်ပစ်တွေအဲ့ဒီကောင်တွေကျားရမှာဝင်ပြီးတော့အပြုသွားစေတဲ့ပစ္စည်းတွေချင်ဘလို့လုပ်မှာတော့အဲ့တော့ဒီနေရာမှာအမတန်အရေးကြီးတာကက်တလစ်ပဲအဲ့ကက်တလစ်ကမပါရင်ဒါတွေပြုလို့ရမှာမဟုတ်ဘူးဒါကြောင့်ဒီကက်တလစ်ကအမလာအခြေကြီးတဲ့နေရာမှာပါဝင်ပြီးလုံနိုင်တဲ့အနေအထားရှိတဲ့အတွက်နိုဗာဆုပေးရခြင်းဖြစ်ပါခဲ့တယ
်။ဟုတ်ကဲ့ပါဆရာ။ခုကတော့ COVID-19 နဲ့ပတ်သက်ပြီးဆရာပြောတော့တယ်။တခြားအရေးပါတဲ့နေရာတွေပေါ့နော်။ကက်တလစ်ဆိုဘယ်နေရာတွေမှာသုံးနေလဲ။အထူးကအဲ့ဒါလေးနည်းနည်းပြောပြပေးပါအောင်ဆရာ
။ကျွန်တော်တို့အထက်ကမှုဖြစ်တဲ့ကာဗွန်မိုနောက်ဆိုက်ပေါ့။ဘောလကားတွေမှာအေဒေါ့ဆရာကာဗွန်မိုနောက်ဆိုက်တွေဖတ်လိုက်တယ်။လူတန်းလေးအမလာရှိပါပေါ်ကားရီကနော်အားလုံးသိတဲ့အတိုင်းပဲဓာတ်ဆီကိုလောင်ကျွမ်းစေတယ်အဲ့တော့အင်ဂျင်ရှင်ဖြစ်တယ်လို့ကျွန်တော်တို့ကခေါ်ရတယ်အဲ့ဒီလောင်ကျွမ်းတဲ့အခါမှာကာဗွန်နဲ့အောက်ဆိုက်နဲ့ရေတဲ့ဟိုကာဗွန်မိုနောက်ဆိုက်နဲ့ကာဗွန်တွေလည်းထွက်လာတယ်အဲ့တော့ကာဗွန်မိုနောက်ဆိုက်ဆိုတာနည်းနည်းလေးရှူမိတာနဲ့အဆိတ်ပြင်လို့သိတယ်ပါအဲ့တော့ကာဗွန်မိုနောက်ဆိုက်ကလေထဲမှာကြားလေသူတွေတို့ခိုက်ရအောင်ပါအဲ့ဒီကာဗွန်မိုနောက်ဆိုက်ကိုအောက်ဆီဂျင်နဲ့ထပ်ပြီးတော့ပေါင်းတော့အော်အေဒေါ့ဆ်ပါထည့်လာတယ်ဆိုရင်ပလက်တီနမ်ဟိုအနည်းငယ်ပဲထည့်လာအဲ့တော့ပလက်တီနမ်ကိုအေဒေါ့ဆ်မှာထည့်ထားရင်အော်ဘွန်ဘလော့ထပ်ပြီးကတော့ဘလက်အော့ဆိုက်ပေါင်းသွားတဲ့အတွက်လူတွေအများကြီးသက်သာတာပဲဒါကတော့အမှန်တန်အသုံးဝင်တဲ့အစ်စံပဲတစ်ခုပဲလို့ကျွန်တော်ယူဆပါတယ
်ကဲ့သို့သော်ဒါရုပေရာပညာရှင်တွေအတွက်မရှိမဖြစ်အခြေခံပစ္စည်းတစ်မျိုးဖြစ်ပါတယ်ပလတ်စတစ်နဲ့ရေမွေးကနေစားတောက်ကုန်ထိထုတ်ပေးနိုင်တဲ့ဒီပစ္စည်းအတွက်အရင်ကတက်တူနဲ့အင်ဇိုင်းဆိုပြီးကက်တလစ်တစ်မျိုးပဲရှိတယ်လို့သိထားရကြတယ်။တိုက်ခရက်2000ဝန်းကျင်ကစပြီးဘန်ဂျမင်လစ်နဲ့ဒေးဗစ်မက်မလန်တို့ကတတိယမြောက်အမျိုးအစားဖြစ်တဲ့ asymmetric organocatalysis အမျိုးအစားကိုအချိုးအစားမညီတဲ့ organic molecule လေးတွေနဲ့တိစောက်ထားတဲ့ organic catalyst လို့ခေါ်တဲ့အမျိုးကိုတီထွင်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ catalyst နဲ့ပတ်သက်တဲ့အတွေ့အခေါ်ကရိုးရိုးရှင်းရှင်းနဲ့ထူးကြတဲ့အတွက်အတော်များများကပဲငါတို့အရင်ကဒီလိုဘာကြောင့်မတွေးမိပါလဲလို့ထိတ်ကုန်ကြတယ်လို့ဓာတုဗေဒနိုဘယ်ဆုရွေးချယ်ရေးဥက္ကဋ္ဌကပြောကြားခဲ့တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ကြရတာဖြစ်ပါလေရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါရှင်။ပြည်အောင်စိုးလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကလည်းမြန်မာလူထုရဲ့ဒီမိုကရေစီနည်းကြသဘောရဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေအဖြစ်ခြောက်ခံတဲ့အကြောင်းဥရောပပါလီမန်ကဆုံးဖြတ်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအကြအသေးကိုဥပဒေကြောင့်အရငြိမ်းချစွာဖြစ်ရှင်နိုင်ရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာလည်း CRPH နဲ့ NUG ကိုဖိတ်ခေါ်ဖို့ဥရောပပါလီမန်ရဲ့အောက်တိုဘာ6ရက်နေ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဒါအပြင်အခုဆုံးဖြတ်ချက်ထဲမှာဖက်ဒရယ်လတရနေ့ကစစ်အာဏာသိမ်းကိုပြင်းထန်စွာပြစ်တင်ရှုံချထားသလိုသမရဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့2020ပြည်နှစ်နိုဝင်ဘာရွေးကောက်ပွဲရလာကိုလေးစားဖို့အယက်တာအစိုးရကိုချက်ချင်းအာဏာပြန်အပ်ဖို့နဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့ရွေးကောက်ခံလွတ်တော်အားလုံးကိုလွတ်တော်ကိုယ်စားလှယ်အားလုံးကိုတာဝန်ပြန်အပ်ဖို့လည်းတိုက်တွန်းထားပါတယ်International Republican Institute IRI ရဲ့2022ခုနှစ် Freedom Award ဆုလွတ်လပ်ခွင့်ဆုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတမတ်ကြီးဦးကျော်မိုးထွန်းလည်းပါပါတယ်။အခြား၃ယောက်နဲ့အတူဆုချီးမြှင့်ခံရတဲ့ဆုပွဲပွဲအခမ်းအနားကိုတော့အောက်တိုဘာ19ရက်နေ့မှာကျင်းပမှာပါ။ဒီမိုကရေစီလွတ်လပ်ခွင့်နဲ့လူသားတွေရဲ့လွတ်မြောက်ရေးကိစ္စရပ်များတိုးတက်ရေးအတွက်ပိုင်းဖြတ်မြုပ်နှံဆောင်ရွက်ခဲ့ကြသူတွေကို IRI အဖွဲ့ကြီးကအမြင့်ဆုံးဒီဆုကိုချီးမြှင့်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံထဲကအနေနဲ့ဖြတ်ထားတဲ့ဒေသချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတွေတိုးနေတဲ့အပေါ်ဆိုရင်ကြောင့်လူခွင့်ရဲ့ဆိုင်ရာကုလသမဂ္ဂမဟာမကြီးရုံးကပြောပါရယ်ချင်းပြည်နယ်ကံပလက်နယ်ဟာခါမြို့နယ်စကိုင်းတိုင်းထက်ကကရင်နယ်မုံရွာမြို့နယ်မကွေးတိုင်းထက်ကကံကောမြို့နယ်တွေမှာလက်နက်ကြီးတွေပို့ချလာနေတဲ့အပြင်အစင်းမြင့်စစ်ဘုံချုံတို့ကိုပါလုထားတယ်လို့အော်တိုဘလာရှန်နေထုတ်ပြန်ချက်ထဲမှာပြောထားပါရယ် Now, so yeah, the engine you go now on Pia Pigate up to Paris, and you can end up a season total year Mua Koyan and Tibare, Sabaisaya engineer Rigado, BJ Ilias Ne, El Santo Tibare, Samaga Sumo Martina season ago, Tawi Utin Sabigate up to Paris, Vio Ego Nato da singer at Dorashinigo, Jesu, two bet in Shibare, Dorashinian at Gua, Namati to Biza Alon Say Chana, Kojama, Pibia, Wigwa, Luya Sana Pijabazin.
This program has come to you.